င်းပြည်နယ်တိုက်ပွဲအတွင်းမှာမြန်မာစစ်တပ်အရာရှိငယ်အပါဝင်တပ်သား13ယောက်ကိုအေးအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးရမိတဲ့အကြောင်းအေးအေးဘက်ကဒီကနေ့ဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။ဒီစစ်သုံးပန်းတွေကိုစစ်သုံးပန်းဥပဒေနဲ့အညီထိန်းသိမ်းထားပြီးမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရွာသားတွေနဲ့လဲလှယ်မဲ့အကြောင်းအေးအေးဘက်ကပြောထားပါတယ်။အစိုးရတပ်ဖက်ကတော့သူတို့အဖွဲ့ဖမ်းခံထားရတာဟုတ်မဟုတ်စီးစစ်နေဆဲဖြစ်ပြီးသုံးပန်းလဲလှယ်ရေးကန့်လန့်ချက်ကိုလက်မခံဘူးလို့ပြောပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကပြောပြမှာပါရှင်။
ဟုတ်ကဲ့ပါချင်းမြင့်နဲ့ပလောက်ဝမြို့နယ်ဘဂဝရွာတိုက်ပွဲမှာမြန်မာစစ်သားရဲ့အရာရှိငယ်နှုတ်ဦးပါဝင်တမရော်သား73ဦးနဲ့လက်နက်ခဲယမ်းတွေကိုဖမ်းဆီးသိမ်းဆီးရမိခဲ့ကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကနေဒီကနေ့မှာဓာတ်ပုံနဲ့တကွထုတ်ပြန်ထားတာပါဖမ်းဆီးရမိထားတဲ့မြန်မာစစ်တုပ်ပန်းတွေကိုစစ်တုပ်ပန်းဥပဒေနဲ့အညီထိန်းသိမ်းတဲ့ကြောင်းအေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
နိုဝင်ဘာလ19ရက်နေ့ဒီပလောဝမြို့နယ်ထဲမှာဖြစ်တဲ့ဒီတိုက်ပွဲမှာနော်ဒီစစ်မြေပြင်ကနေဖမ်းဆီးရမိထားတဲ့ဟိုဗမာစစ်သားပေါ့နော်ဒီစစ်သုံးပန်းစစ်သုံးဦးရှိတယ်ဗျဆိုတော့အဲ့ဒီစစ်သုံးဦးကိုကျွန်တော်တို့ဒီနေ့မှနေပြီးတော့ဒါဓာတ်ပုံနဲ့တကွာထုတ်ပြန်လိုက်တာဖြစ်တယ်အခုစစ်မြေပြင်ကဖမ်းဆီးရမိတဲ့ဒီစစ်သုံးဦးကိုကျွန်တော်တို့ကတော့ဒါရခိုင်တပ်တော်ရဲ့စစ်သုံးပန်းဆိုင်ရာဟိုစီမင်းစည်းကမ်းတွေနိုင်ငံတကာစစ်သုံးပန်းဥပဒေနဲ့ဒီကောင်းမွန်မှန်ပဲဟိုဆက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ်ဗျ
ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်ဘဂဝရွာတိုက်ပွဲမှာမြန်မာစစ်သားတပ်မ89ကဗိုလ်တယောက်အရာခံဗိုလ်တယောက်ပါဝင်တပ်မတော်သား73ဦးကိုဖမ်းဆီးထားတယ်လို့အေအေဘက်ကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစုံဦးကတော့တပ်မတော်သား73ဦးဖမ်းခံရတဲ့သတင်းပေါ်အတိမပြုသေးကြောင်းနဲ့စစ်စစ်နေစေလို့ပြောပါတယ်။
ကျွန်တော်လည်းစီစဉ်ဆဲပဲရှိသေးတယ်ခင်ဗျာနော်အဲ့ဒီမှာအမှန်တကယ်တိုက်ပွဲဖြစ်တာရှိမရှိကျွန်တော်တို့ကတော့ဘာမှသိကြတာကမရှိပါဘူးကျွန်တော်တို့လည်းစီစဉ်နေတော့မှရှိသေးတယ်ဘာမှတော့ကျွန်တော်လည်းမပြောနိုင်ဘူ
းပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်မေယူမြစ်တွင်အများရည်ရည်စည်းကိုအေအဖွဲ့ကနေတားဆီးစစ်ဆေးရမှာတပ်မတော်သားရဲနဲ့အစိုးရဝန်ထမ်း16ဦးကိုဖမ်းဆီးသွားခဲ့ပြီးလက်ရှိအေအေကနေထိန်းသိမ်းထားပါတယ်လက်ရှိမြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်တိုင်းသားတွေကိုပြန်လွှတ်မယ်ဆိုရင်အေဘက်ကဖမ်းထားတဲ့စစ်တုပ်ပန်းတွေကိုပြန်လွှတ်ပေးမယ်လို့အေပြောခွေရခိုင်ဒုက္ခကဆိုပါတယ
်ဗမာစစ်တပ်နဲ့အစိုးရဘက်ကနေသူတို့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ရခိုင်ပြည်သူတွေကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ဒီဖမ်းဆီးထိန်းသိမ်းထားတဲ့သူတို့ရဲ့ဒီဟိုစစ်ဖက်နဲ့ပတ်သက်တဲ့လူတွေအားလုံးကိုကျွန်တော်တို့ပြန်လွှတ်ပေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါထုတ်ပြန်ချက်မှလည်းပြောထားပြီးသားရှိတယ်တကယ်လို့သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုလှမပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းအလားတူပဲဒါတုံ့ပြန်သွားမှာဖြစ်တယ်
။တုတ်ပန်းလဲလဲဖို့အေအေဘက်ကတင်ပြချက်ပေါ်မှာအနောက်ပိုင်းတိုင်းစစ်ဆန္ဒချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့အကြမ်းဖက်အဖွဲ့အစည်းနဲ့ဘာမှဟုတ်လားလဲတဲ့စားလဲအကြောင်းမရှိဘူးကဒါပဲပြောနေ
။တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့သွေးမှုဘူမူချုပ်စော်မင်းထွန်းကတော့တပ်မတော်ဘက်ကဖမ်းဆီးထားတဲ့သူတွေကိုအပြစ်ရှိမရှိဆိုတာတရားရုံးကနေဆုံးဖြတ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကလည်းရွှေနေတိအမြန်ကြီးရင်စည်းမှာဖမ်းဆီးထားတဲ့တမရတော်ရဲအပါဝင်အစိုးရဝန်ထမ်း16ဦးနဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထားတဲ့ရခိုင်ရသားတွေလဲလှယ်ဖို့အေအေဘက်ကနေထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးဦးစော်သေးကလည်းအေအေကန့်လန့်ထားတဲ့တုတ်ပန်းလဲလှယ်ရေးအစီအစဉ်ကိုလက်ခံမှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးတန်တရာနဲ့တမရော်ဘက်ကနေအရသာ120ကျော်ဖမ်းဆီးထားမှုတွေရှိနေတယ်လို့ရခိုင်အရဖက်ဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။